ကချင်ပြည်နယ်တနိုင်းမြို့နယ်မှာအစိုးရတပ်ရဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွင်အရသာတဦးသေဆုံးပြီးလူတချို့ဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရသူဒေသခံတွေကပြောပါတယ်။တနိုင်းဒေသကိုဆန်နဲ့လောင်စာဆီရိတ်ခါတင်သွင်းမှုဖျက်တောက်ထားတာဟာတာမန်ပြည်သူတွေကိုသာထိခိုက်နစ်နာစေတဲ့အတွက်ဒါကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများစုကတောင်းဆိုနေကြပါတယ်။ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်။
ဒီအပိုင်းအတွင်းကချင်ပြည်နယ်ဒေသတချို့မှာအစိုးရတပ်တွေနဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေပြီးဒေသခံတွေစစ်ဘေးတန်းရှောင်နေရပါတယ်။အထူးသဖြင့်တနိုင်းမြို့ပြင်တဝိုက်အစိုးရတပ်ရဲ့ထိုးစစ်တွေအရှိန်မြင့်လာနေတာပါ။တနိုင်းမြို့နယ်အနောက်ဘက်ဟူကောင်းဒေသက KIA တပ်မဟာနှင့်တိုင်းရင်း14ထိန်းချုပ်ရာပရင်းမော်တဝိုက်ကိုဒီကနေ့မွန်းလွဲပိုင်းမှာတပ်မတော်ကလေကြောင်းကနေပစ်ကတ်တိုက်ခိုက်တာကြောင့်ဒေသခံတို့ဦးသေဆုံးပြီး၄ဦးထက်မနည်းဒဏ်ရာအပြင်းထန်ရသွားတယ်လို့စေဘွယ်အတွင်ထွက်ပြေးနေရတဲ့ဒေသခံကိုဆမ်ဂွန်ကပြောပါတယ်
။အဲဒီဆုံးတဲ့လူရဲ့နာမည်က9029နဲ့နောက်ဒေါ်တင်းနံပါတ်အသက်က50၊ညာဘက်လက်ပြမှာရှိတယ်။အဲနောက်မောင်ဦးသူ28နှစ်ဒုဝါကောင်းမှာရှိတယ်။နောက်မမတင်းဆဲမတင်းဆဲကဒုဝါ29နှစ်ဒုလက်ချောပြင်းနောက်မဇန်နိုအောင်ဒုဝါ31ဒုဝါ1နှစ်ဒုလက်ကောင်းမှာရှိတဲ့တညာရတယ်။ဒီမှာဆဲခန်းမှာရှိတဲ့ဆေးရတဲ့ကျွန်တော်ကိုလို့ကုထားတယ်ရပြီလို့ရှိရင်ကျွန်တော်တနိုင်းဆေးရုံကိုပို့ဖို့အစီအစဉ်ရှိတယ်ခင်ဗ
ျ2016အောက်တိုဘာလကနေစတင်ခဲ့တဲ့မြမတက်မတော်ရဲ့တနိုင်းဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုဟာအခုချိန်မှာအရှိန်မြင့်လာနေတယ်လို့ NLD ပါတီတနိုင်းမြို့နယ်ကချင်ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းက VOA ကိုပြောပါတယ
်အဲတနိုင်းမြို့နယ်ဦးကောင်းဒေသဘရင်မော်ပေါ့ရှိတဲ့ဘက်တီတော့ရစ်ခတ်တန်နေကြရတယ်ရိုက်ရင်တွေဝဲပြီးတော့အတန်နေတော့ရှားနေရတယ်ဗျဖို့စကတော့အခုနောက်ပိုင်းတော့နည်းနည်းတော့ပူတော့မြင့်လာတာပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ရှိမှစစ်ဖြစ်တာက2016အဲ့မှာဆယ်လာပိုင်းကနေကျွန်တော်တို့ဘက်ကစန်နေစီတိခါတွေဖြတ်တောက်ပြီးတော့စပြီးဖြစ်လာတာအပူဆိုးလာတာက2019 9လပိုင်းမှာအဲ့နောက်ပိုင်းအဲ့လိုပူပူပြီးတော့ဖြစ်လာတယ်ပေါ့
ဟူကောင်းဒေသကိုတက်မတော်ကဘုံကျဲတိုက်ခိုက်တဲ့မြင်ကွင်းကိုကိုဆမ်ကွန်ကပြောပြပါတယ
်ကျွန်တော်ကတော့ဟူကောင်းဒေသမှာရောက်နေပါတနိုင်းဘက်မှာဒီမှာတော့အဲနှစ်နာရီ35လောက်မှာတစ်ချိန်နနာကြီးမဆက်ကစ်မှာတကယ်အခုလည်းလေညာဝင်းနေတယ်ဟိုမှာဘုံလာကျဲတယ်ပနတ်နဲ့လာပြစ်တယ်ဘုံကမကျင်းသုံးကျင်းကျပြီခင်ဗျာအတန်ကြာရတာကအခုလေရင်ပြန်နဲ့ဇီးနဲ့တက်ကြချင်းပြန်လာဝင်းနေတာခုကဒါကခံနေတော့ဒီလန်စာစားဖို့အေးသူရင်နေကြတာပေါ့အခုဒီမှာရှိတဲ့လူကတော့ရှိတူပြင်းတူတပိုင်းတနေအဲ့လိုလုံးကြတာပေါ့ဗျာအဲ့လိုမျိုးလူတွေပေါ့
KIO ကချင်လက်နဲ့ကင်တက်စိုးမိုးရာပရင်းမော်နဲ့ရွှေမော်တွေကိုထိန်းချုပ်နိုင်ဖို့တမရော်ကကျိုးပန်းတဲ့အနေနဲ့တနိုင်းဒေသကိုရိတ်ခါတင်သွင်းမှုဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်မှတင်ပြခဲ့တဲ့အဆိုအောင်မြင်ပေမဲ့ကချင်ပြည်နယ်အစိုးရကလက်တွေ့အကောင်တဲ့ဖော်နိုင်ခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းကပြောပါတယ
်လွှတ်တော်မှနယ်လုံးဝင်ကြီးတရားဝင်ကြောတာကတော့ကျွန်တော်တနိုင်းဒေသဟူကောင်းဒေသမှာပင်းနေတူးနေတယ်ရွှေတွေတူးနေတယ်တဘောပောင်းဝင်ကြီးတွေလည်းပျက်စီးနေတယ်ဒီကံအေကံဖွဲ့စည်းရလဲသူတို့ပဲအခွန်ခါတွေရနေတယ်နိုင်ငံတော်အခွန်မရဘူးဆိုပြီးတော့ဒီစံနဲ့စီနဲ့ရိတ်ခါတွေကို limit နဲ့ပဲယူကင်းပြူတာပေါ့နော်အဲ့လိုပြောတဲ့အခါကျတော့ကျွန်တော်2019 3လပိုင်းမှာကျွန်တော်အရေးကြီးဆိုတင်ခဲ့တယ်စံနေစီဒီဈေးအလွန်အင်မတန်မြင့်ပြီးတော့ဝယ်စားလို့တော့မရအောင်အနေထားဖြစ်သွားတဲ့အတွက်ဒါတွေကိုအရင်တိုင်းပဲလွတ်လွတ်လပ်လပ်ပဲယူရောင်းချခွင့်ပြုဖို့ဆိုပြီးတော့ကျွန်တော်ကအရေးကြီးဆိုတင်ခဲ့တာပါဗျဒါပေမဲ့အရေးကြီးဆိုလဲကျွန်တော်ကချင်မြို့လွတ်တော်မှာတော့အဆူအောင်တယ်သို့တော့အဲ့အစုအတိုင်းအစုအဖွဲ့တော့ဒီနေ့အချိန်ကြီးကောင်းထဲပေါ်လို့မရသေးဘူ
းလက်ရှိအခြေအနေတွေအရဆိုရင်တနိုင်းဒေသမှာစစ်ပွဲတွေရော့ကျသွားမဲ့သဘောမရှိပဲအနာဂတ်ငင်းငန်းရေးကိုပါထိခိုက်နေပြီလို့ဦးဇော်ဝင်းကသုံးသပ်ပါတယ
်လက်ရှိနေထားရဒီသူအများကြီးတော်တော်ဒုက္ခရောက်တယ်အဲကြောင့်ကျွန်တော်တနိုင်းဒေသမှာဖြစ်နေတဲ့အခင်းကျင်းကကျွန်တော်ငင်းချမ်းရေးအတွက်လည်းနှောက်ယှက်ဖြစ်နေပြီလို့ပြောလိုပါတယ
်ဒီအပိုင်းတွေအတွင်းကချင်ပြည်နယ်တနိုင်းဟူကောင်းဒေသဆွန်ပရာဘွန်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေပြီး2019ဇွန်လနောက်ပိုင်းဖြစ်လာတဲ့တနိုင်းဒေသစစ်ကြောတနိုင်းမြို့ပေါ်မှာစစ်ဘေးတိမ်းရှောင်နေရသူတွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ